ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ21ရက်မှာတပ်မတော်ကစစ်တမ်းကြီး9တိုင်းမှာအပြစ်ရဲကြေညာပြီးပထမဦးဆုံးတွေ့ဆုံတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။အောင်မြင်တဲ့တွေ့ဆုံပွဲဖြစ်တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ဒုတိယဥက္ကဋ္ဌဝကြုတ်ခွန်ဆိုင်ကအခုလိုပြောပါတယ်
။ဒါဒီအစည်းအဝေးကအောင်မြင်တဲ့အစည်းအဝေးဖြစ်ပါတယ်။နောက်ကျွန်တော်တို့နိုင်ငံတော်အစိုးရနောက်တပ်မတော်နဲ့ကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA နဲ့ကျွန်တော်တို့ညီညွတ်မှုတည်ဆောက်ရေးတစ်ရှင့်နော်တိုးတက်လာတာကိုကျွန်တော်တို့တွေ့ရပါတယ်
ဒီကနေ့ဆွေးနွေးရမှာတပ်ပိုင်းဆိုင်ရာကိစ္စတွေမပါဝင်သေးပေမဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေ NC ရေးထိုးရင်စိုးရင်ချက်တွေဘလို့ရှိတယ်ဆိုတာစတာတွေကိုဆွေးနွေးကြပြီးအောင်မြင်တဲ့ဆွေးနွေးပွဲဖြစ်ခဲ့တယ်လို့လည်းပြောကြပါဗျ။ရှမ်းပြည်တိုးတက်ရေးပါတီ SSPP အနေနဲ့ NC ရေးထိုးနိုင်ရေးကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ဆိုရကုစလေဦးစောထေကအခုလိုပြောပါဗျ။
NC ထိုးနိုင်ဖို့အတွက်ကျွန်တော်တို့ဂျားထဲမှာဘာတွေခက်ခဲရှိလဲပေါ့နော်။နောက်တစ်ဆင့် step by step ဘယ်လိုတွေပွားကြမလဲဆိုတော့ကျွန်တော်ဆွေးနွေးတယ်။တို့တော့သူတို့ဘက်ကလည်းဟိုဘက်မှာပြန်ပြီးတော့တင်ပြရမယ့်ကိစ္စတွေရှိတယ်ကျွန်တော်တို့ဘက်မှာလည်းပြန်တင်ပြပြီးလုပ်ရမယ့်ကိစ္စတွေရှိသေးပါဘူးနောက်ထပ်လည်းဟိုထပ်ပံတွေ့ဆုံမှုအများဆုံးတွေ့ဆုံသွားဖို့ရှိပါလ
ားဒါပြင်တမတော်ကအပြစ်ရကြေညာထားတဲ့အချိန်ကနေဒီကနေ့အထိရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တနိယာချာတာရေးအပါအဝင်ပြဿနာတွေမရှိတဲ့အတွက်ပြစ်ပခါတွေရှောင်ရှားနိုင်ခဲ့တယ်လို့လည်းဦးစောထေကပြောပါတယ် NC လမ်းကြောင်းကိုမဆန့်ကျင်ကြောင်းလဲရှမ်းပြည်တိုးတက်ရေးပါတီ SSPP ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ်
လေရှိပြည်နဲ့နော်ချင်းနေမြတ်ပတ်တလို့ရှိမိမိဟာအစီလမ်းကြောင်းကိုကျွန်တော်တို့မဆက်နိုင်ပါဘူးနော်မဆက်နိုင်ပါဘူးအဲဒီအစီလမ်းမှာအချို့ဒီကျွန်တော်တို့မပြည့်စုံသေးတာရှိတယ်တော့မိမိအမြင်တော့ဥမာကျွန်တော်တို့ပြောသူတို့အလုံးပေါင်းနေရေးလို့ဆိုလို့ရှိရင်ကျွန်တော်တို့ဖြစ်လာတယ်ဒါပေမဲ့အလုံးပေါင်းနေရေးဆိုလို့ကျွန်တော်တို့ဟာကျွန်တော်တို့ပြောနေတဲ့ကိုသူတို့ကိုသူတို့ပေါ်ဆိုနေတဲ့
တစ်ဆက်ထဲမှာပဲ NCA စာချုပ်ဟာမပြည့်စုံသေးကြောင်းနဲ့ NCA ဟာနောက်ဆုံးရည်မှန်းချက်မဟုတ်ဘဲနိုင်ငံရေးဆွေးနွေးပွဲတွေအေးအေးချမ်းချမ်းဆွေးနွေးနိုင်မှုနီးနာတစ်ခုသာဖြစ်တယ်လို့လည်းပြောပါရယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာလာမယ့်25ရက်နေ့မှာဒုတိယဗိုလ်ချုပ်ကြီးရာပြည့်ခေါင်းဆောင်နဲ့တပ်မတော်ညီနိုင်ရေးအဖွဲ့နဲ့တွေ့ဆုံပြီးတပ်ပိုင်းဆိုင်ရာတွေဆွေးနွေးသွားမယ်လို့သိရပါရယ်ခင်ဗျာ